စစ်တပ်ကနေပြစ်ခတ်လို့တေဆုံးသွားခဲ့ရတဲ့အလွတ်တည်နှောက်ကိုပါကြီးရဲ့အမှုနဲ့ပတ်သက်လို့မိသားစုကလူသက်မှုနဲ့တရားစွဲဆိုထားတာကိုအမှုပိတ်သိမ်းလိုက်ပြီးဖြစ်ကြောင်းတိုက်မြောမြို့နယ်ရဲစခန်းမှုလက်မှတ်နဲ့ဇနီးဖြစ်သူကိုအကြောင်းကြားခဲ့တယ်လို့ဆိုပါတယ်အပြေဆုံးကိုတော့VOA မြန်မာပိုင်းသတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ပြီးခဲ့တဲ့2014ခုနှစ်စက်တင်ဘာလကမွန်ပြည်နယ်ကြိုင်မျိုးမြို့နယ်တွင်စစ်တပ်ကတနက်နေ့ပြစ်ခတ်လို့တေဆုံးသွားခဲ့ရတဲ့ကိုပါကြီးရဲ့အမှုနဲ့ပတ်သက်လို့တရက်လိုရဲမှုမောင်အေးနဲ့တရက်ခန့်ဒုတက်ချက်ကျော်ကျော်အောင်တို့ရဲ့အမှုကိုဥပဒေရုံးအစစ်အစစ်ရဲ့အကြံပြုချက်အထက်အကြီးကဲအစစ်အစစ်တို့ရဲ့ညွှန်ကြားချက်တွေနဲ့အညီအမှုပိတ်သိမ်းဖို့အတွက်အကြောင်းကြားလာတဲ့အတွက်19ရက်3လ2016ရက်နေ့မှာမှားယွင်းမှုနဲ့ပိတ်သိမ်းခဲ့ကြောင်းမွန်ပြည်နယ်စိုက်မျိုးရဲစခန်းမှုကအကြောင်းကြားလာခဲ့တာပါဒါဟာတရားရုံးမတည့်ရသေးဘဲနဲ့ပိတ်သိမ်းလိုက်တာဖြစ်တယ်ဆိုပြီးဇနီးဖြစ်သူအိမ်မဲမျိုးနဲ့ပြီးသူ့လွတ်တော်ကိုယ်စားလှယ်ဒေါ်တန်နာကပြောပါတယ
်အမှုကိုမှားယွင်းမှုနဲ့ပိတ်သိမ်းလိုက်တယ်ဆိုပြီးတော့ဒီအောက်ကစိုက်မျိုးမျိုးနဲ့စခန်းမှုလက်မှတ်ထိုးပြီးတော့ဒီမှာရှိပုံရစားပါမယ်ဒီလူသားမှုနဲ့တက်ထားတဲ့ရခင်ကိုလုံးဝတရားဝင်တရားသေးတယ်ဒီထုတ်ပြန်ခြင်းငါချက်ထွက်လာပါတော့နော်ဒီကောင်ကတော့အချမ်းမျိုးစကံမှုရေးထားတယ်။အချောင်းနှောင်းရည်မှုနဲ့အမှုပိတ်သိမ်းနေဆိုတာမျိုးလည်းဒီဒီထဲမှာမထည့်ထားဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကအသိမှုတွေရှင်တော့ကကျွန်တော်အမှုတွေရှင်နဲ့ဆုံးဖြတ်ချက်လာအမိတာဆိုဒီမှုတွေရှင်အမိငါကြီးကိုပါကြီးကသမဏတိုင်းပြေဆုံးမှာမဟုတ်ဘူး။မရှိဆုံးတရားရဲ့ပြောကားကြောင့်တနက်တိုင်းကတည်းကပြေဆုံးပါလေလို့ပြောရင်အမိချရဲ့နောက်တရားသူကြီးကိုယ်တိုင်ဒီမှုကလူသားမှုဖြစ်ဖြတ်ပြီးတရားစွဲခွင့်ရှိတယ်လို့သူကပြောရင်ဒီဟာနဲ့ဆိုရင်အခုထုတ်တယ်စာနဲ့ဆိုရင်ဘလို့မဆက်ဆံမှုရှိ
ဒီမှုနဲ့ပတ်သက်လို့လိုက်လံစုံစမ်းမေးမြန်းဖို့အတွက်ရှင်းနေတဲ့ပြင်ဆင်မှဖြစ်ပြီးဥပဒေကြောင်းအရတရားမျှတမှုရစေဖို့အတွက်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းဒေါ်တန်နာကပြောပါတယ်
ကိုပါကြီးကိုကျွန်မတို့တင်ပြတင်ခင်သွားပြီးဖွင့်တော့ရတယ်ကျွန်မမနေ့ဖုန်းလိုက်ကြည့်ရညဆောင်လိုက်ကြည့်ဖုန်းလို့မရအဲ့ဒီကောင်ကျွန်မအဲ့စကားကိုပြောတယ်ဆက်ဆော်ကြည့်ရှင်းရှင်းကဖုန်းတော့မပေးလို့ဒီစကားပြောတယ်ဆက်ဆော်ရှင်းရှင်းနဲ့နည်းနည်းလုံးမှလည်းအဲ့ဒီကောင်ကျွန်မပြောချက်ဘူးအခုခါဒီရအချင်းဒီစကားထက်ပါစာနဲ့ကိုအလုံးလိုက်နေရဥပဒေဆောင်တည်းတရားမျှတမှုရဖို့ပဲကျွန်မဖြတ်ကြိုးစားရမယ
်ကိုပါကြီးတည်ဆုံးမှုနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလည်းလူ့အခွင့်အရေးရှုထောင့်ကနေစစ်ဆေးမေးမြန်းခဲ့ပြီးသမရဦးသိန်းစိန်ကိုအစီရင်ခံစာတင်ခဲ့ပါတယ်အဲ့ဒီအစီရင်ခံစာထဲမှာအမှုနဲ့ပတ်သက်လို့နယ်ဘက်တရားရုံးမှာလွတ်လပ်စွာစစ်ဆေးခွင့်ပြုဖို့အတွက်အကြံပြုထားတာပါဒါပေမဲ့လည်း2015ခုနှစ်တွင်ထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့တက်မတော်အဲ့ဥပဒေပုံမှန်81ပြစ်မှုဆိုင်ရာဥပဒေပုံမှန် 304 လို့နဲ့စစ်ဆေးခဲ့ပြီးတရားသေးလွတ်မြိတ်ချမှတ်ခဲ့ကြောင်းနဲ့ဒီဆုံးဖြတ်ချက်ကိုတိုင်းမူအရှိတောင်တိုင်းစစ်ထာနာချုပ်ကအတီးပြုတ်ခဲ့တာကိုသိရှိခဲ့ရတယ်ဆိုပြီးလူ့ခွင့်ရေးကော်မရှင်ကထုတ်ပြန်ခဲ့ပါတယ်။အလွတ်သတင်းတောက်ကိုပါကြီးကိုမြန်မာအစိုးရနဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော်တိုက်ပွဲတွေဖြစ်နေစဉ်မှာဖမ်းဆီးမိခဲ့ကြောင်းသူဟာ KKO ဖွဲ့ရဲ့ပြန်ကြားရေးတာဝန်ဗိုလ်ကြီးတဦးဖြစ်မြန်မာစစ်တပ်ဘက်ကပြောဆိုထားတာပါ။အလွတ်သတင်းတောက်ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ဟာနိုင်ငံရေးတက်ကြွလှုပ်ရှားသူတဦးဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်စတင်ဖွဲ့စည်းစဉ်ကလူငယ်ကောင်းဆောင်တဦးဖြစ်ခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကောင်းဆောင်ဒေါ်ဆန်းစုကြည်ကိုလုံခြုံရေးတာဝန်ယူပေးတဲ့၃ယောက်ချဲအဖွဲ့ဝင်တဦးလည်းဖြစ်ခဲ့ပါတယ်။သူဟာမြမပီကဂျာနယ်၃ဆောင်လောက်မှလည်းအောင်ကြီးနာမည်နဲ့သတင်းများပေးပို့ခဲ့သူဖြစ်ပါတယ်ရှင်။